ကမ္ဘာတဝန်းပဋိပက္ခတွေကြားပိတ်မိနေတဲ့အရသားပြည်သူတန်မောင်းများစွာကိုကာကွယ်ကြဖို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကမ္ဘာတဝန်းကပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်ပဋိပက္ခတွေအထွတ်မှာပိတ်မိနေတဲ့သူတွေဟာအမြဲတမ်းလိုလိုရောပြီးတော့တိုက်ခိုက်ခံနေရတာဖြစ်ပါတယ်ဒီနေ့စနေနေ့မှာကြားရတဲ့ကမ္ဘာလူသားချင်းစာနာမှုအထိမ်းမှန်းနေအကျိုးထောက်ချနေကကုလသမဂ္ဂအတွင်းမှူးချုပ်ကအဲ့လိုပြောကြားလိုက်တာဖြစ်ပြီးတော့နိုင်ငံတကာဥပဒေအရအရသားပြည်သူတွေလူသားချင်းစာနာမှုအထောက်အကူပေးရေးဝန်ထမ်းတွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုအကာအကွယ်ပေးဖို့လိုအပ်ကြောင်းဒါပေမဲ့ကမ္ဘာတဝန်းကစစ်ဖြစ်ပေါ်တဲ့နေရာတွေမှာနှစ်ဖက်ပါဝင်ပတ်သက်နေသူတွေဟာသူတို့လိုက်နာမဲ့တာဝန်တွေကိုလိုက်နာခြင်းမရှိဘဲမထီမဲ့မြင်ပြုလုပ်နေတယ်လို့သူကပြောပါတယ်ပဋိပက္ခတွေထဲမှာပိတ်မိနေတဲ့သူတွေဟာပြစ်မှတ်တွေမဟုတ်ဘူးဆိုတာကိုကမ္ဘာကြီးကိုပြောဖို့အတွက်ကျွန်တော်တို့ဒီကိုရောက်လာတာပါလို့လည်းအတွင်းမှူးချုပ်ဂူတာရက်စ်ကပြောပါတယ်ကုလသမဂ္ဂအထွေထွေညီလာခံက2008ခုနှစ်ကစတင်ပြီးတော့ကမ္ဘာလူသားချင်းစာနာမှုအထိမ်းအမှတ်နေ့အဖြစ်သတ်မှတ်လိုက်ချိန်ကစပြီးအကူအညီပေးရေးလှူဒါထောင်ပေါင်းများစွာလဲတိုက်ခိုက်မှုတွေကြောင့်သိဆုံးခဲ့တယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့အကြီးကဲစတီဖန်အိုဘရိုင်းကပြောပါတယ်မနေ့ကတိုက်ခိုက်မှု158ခုအတွင်းမှာအကူအညီပေးရေးလှူဒါ288ရောက်ပြင်းထန်တာတိုက်ခိုက်ခံရတယ်လို့လဲသူကပြောပါတယ်ခင်ဗျာ